မင်္ဂလာပါခင်ဗျာ VOA American တန်ကဂျာတာပရင်းနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာသောရရှင်များခင်ဗျာ VOA ရဲ့မနေ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line numerator 32 kHz 633ည line numerator 40 kHz 4433ည line numerator 50 kHz 5999နဲ့ line numerator 190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုဒုတိယနိုင်ဝက်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်မှာဖြစ်သလိုသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့မိဘနှစ်ပါးဆုံးသွားတဲ့အခါမြန်မာအနုပညာကိုချစ်တတ်တဲ့သားတစ်ယောက်ပဲရလိုက်တယ်အကယ်၍ကျွန်တော်ကဒီမြန်မာအနုပညာကို
အကြခင်မှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့သတင်းဆောင်မတွေကိုတင်ဆက်ပါမယ်ဦးစံမိုးဝေကစူးစီးတင်ပြတာပြီးကိုဇော်ဝင်းလှိုင်ကအကူအညီပြောပြမှာပါ။အ
ရင်ဆုံးတင်ပြပေးချင်တာကတော့ foreignpolicy.com online စာမျက်နှာမှာ Sebastian Strandio ရေးသားထားပြီးတော့ Dutty Town လို့ခေါင်းစဉ်ပေးထားတဲ့ခီးသွွားအတွေ့အကြုံဆောင်ပါဖြစ်ပါတယ်။တရုတ်နိုင်ငံနေဆက်ကနေဂဲတဖြစ်တာဝေးတဲ့မြန်မာနိုင်ငံအတွင်းကမိုင်းလားမြို့လေးအကြောင်းမှာအဲ့ဒီမြို့လေးမှာမူးယစ်ဆေးဝါးမှောင်ခိုးရီလောင်ကစားနဲ့တခြားဒူးစရိုက်မျိုးစုံစုဝေးရအရာတစ်ခုဖြစ်တဲ့ဆိုပြီးတော့အစချီထားပါတယ်။အမှတ်တမဲ့ကြည့်လိုက်ရင်တရုတ်ပြည်ကညစ်ပပတ်မြို့လေးတစ်မြို့လိုထင်ပေါ်ရှိနေပါတယ်။မြို့နေလူလူအများစုဟာတရုတ်မန်ဒရင်းစကားကိုပြောဆိုကြပါတယ်။တရုတ်ရန်ငွေငွေကြေးကိုအသုံးပြုကြတယ်လို့တရုတ်နိုင်ငံကလက်ကင်ဖုန်းနဲ့လည်းအဲ့ဒီမှာအသုံးပြုလို့ရပါတယ်။မြို့လေကောင်အမှတ်စားကတော့နီယိုမင်းထွန်းထားပြီးတော့တရုတ်နိုင်ငံစံတော်ချိန်ကိုပြသထားတဲ့အပေါ်စားအမှုပညာလက်ရာနာယီစင်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာကိုက်စင်ဟိုတယ်ဟာပြည်စားဖြောပြေးကြုံညာတွေနဲ့ပြန့်ကျဲလို့နေပါတယ်။မြန်မာမိန်းကလေးငယ်ငယ်တွေနဲ့ဗီယက်နမ်ညီမငယ်တွေရနိုင်တဲ့အကြောင်းရေးသားထားတယ်လို့ဆိုပါတယ်။မိုင်းလာဟာစတူရမ်မိုင်2000နီးပါးကျယ်ဝန်းတဲ့မြန်မာနိုင်ငံရှမ်းပြည်နယ်အတွင်းကကိုပိုင်အုပ်ချုပ်ခွင့်ရအမှတ်လေးအထူးဒေသရဲ့အကြီးဆုံးမြို့ဖြစ်ပါတယ်။မိုင်းလာကိုစီမံခန့်ခွဲနေတာကတော့အရင်ကကွန်မြူနစ်ပါတီကနေခွဲထွက်သွားခဲ့သူတူကဦးစီးတဲ့ NDAA လို့ခေါ်တဲ့လက်နက်ကိုင်အမျိုးသားဒီမိုကရက်တစ်ညွန့်ပေါင်းတပ်ဖွဲ့ဖြစ်ပါတယ်။မိုင်းလာရဲ့ဆွဲဆောင်မှုအရှိဆုံးကတော့ကာစီနိုလောင်းကစားရုံတွေဖြစ်ပါတယ်။လောင်းကစားလုပ်ငန်းကိုတရုတ်ပြည်မကြီးမှကောမြန်မာနိုင်ငံတို့မှတားမြစ်ထားတာပါ။တရုတ်ဗဟုအစိုးရကလောင်းကစားရုံတွေပိတ်ဖြစ်ဖို့ NDAA ကိုဖိအားပေးခဲ့ပေမဲ့အောင်မြင်မှုသိပ်မရခဲ့ပါဘူး။တရုတ်နယ်စပ်ယူနန်ခရိုင်ကအရာတန်းတွေကစီးပွားရေးသမားတွေဟာမိုင်းလာကနေအကျိုးအမြတ်တွေခံစားနေရတာဖြစ်တယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒီဒေသဟာမူရစ်ဆေးနဲ့တဘာဝရှားပါတော်ရင်သတိဆန်တွေမှောင်ခိုကူးရလမ်းလေဖြစ်တယ်လို့ဆိုပါတယ်။မြို့ရင်းကစားတောက်ဆိုင်မှာဆိုရင်တမင်းရှားပါကြောင်ဇီးခွက်မြောက်တင်းခွေကျက်စတာတွေကိုလက်လက်ဆက်ဆက်တက်ပြီးတော့ရောင်းချနေသလိုကြာစင်ဆွဲစရာတွေကိုလည်းရောင်းဝယ်ဖောက်ကားနေကြတယ်လို့စသဖြင့်ရေးသားထားပါတယ်အပြည့်စုံကို foreignpolicy.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာဆက်လက်ပြီးတော့တင်ပြပေးမှာကတော့ Britain နိုင်ငံ Halfpost Lifestyle စာဆောင်မှာဖော်ပြထားတဲ့ဆောင်းပါးပဲဖြစ်ပါတယ
် Halfpost Lifestyle စာဆောင်မှာ Justin Francis ရေးသားထားတဲ့ Tourism may be booming but Burma is not yet fixed ခီးသွွားလုပ်ငန်းကအားကောင်းလာဖို့ရှိပေမဲ့မြန်မာနိုင်ငံကတော့ဘာမှပြင်ဆင်မထားရသေးဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါအကြောင်းဖြစ်ပါတယ်။ခီးသွွားလုပ်ငန်းကတဟုန်ထိုးတက်လာတဲ့အနေအထားမျိုးရှိနေပါတယ်။ဒါပေမဲ့ဒီအတွက်မြန်မာနိုင်ငံမှာခန့်ခန့်ခန့်ခန့်ဘာမှပြင်ဆင်ထားဖို့မရပါဘူး။လွန်ခဲ့တဲ့3နှစ်လောက်ကမြန်မာနိုင်ငံဟာခီးသွွားလုပ်ငန်းကိုဖွင့်လှစ်လိုက်ပြီးကမ္ဘာလက်ခီးတယ်တွေအတွက်တန်ရှင်းတဲ့ခီးသွွားတိုင်းပြည်တစ်ခုအဖြစ်ကမ်းလှမ်းကြိုဆိုခဲ့ပါတယ်။ဒါပေမဲ့လူကြိုက်များစေမဲ့ခီးသွွားတွေအကြိုက်သွားလာစရာနည်းမြေအစ်စ်တွေကမ္ဘာလက်ခီးသွွားလုပ်ငန်းကုမ္ပဏီတွေကမ္ဘာလက်ခီးသွွားတွေနှိမ့်ချိုက်မဲ့အရာတွေကိုမြန်မာနိုင်ငံမှာဘာမှအဆင်သင့်ပြင်ဆင်ထားတာမရှိသေးဘူးလို့ထောက်ပြထားပါတယ်။ဆယ်စုနှစ်ပေါင်းများစွာအထီးကျန်နေခဲ့တဲ့မြန်မာနိုင်ငံကိုတကားဖွင့်လိုက်ချိန်မှာဝင်ရောက်လာတဲ့သူတွေဟာကဘာကြီးနဲ့တတိတခြားနေရာတစ်ခုကိုရောက်သွားတယ်လို့ခံစားခဲ့ကြရပါတယ်။ကိုလိုနီခေတ်ကလက်ရမပြည့်အဆောက်အဦတွေကိုတွေ့ကြရတယ်။ဒါတွေကိုတွေ့မြင်ခြင်းလို့သွားကြတဲ့အနောက်နိုင်ငံသားတွေရှိခဲ့ကြပါတယ်။စိတ်ဝင်စားစရာကောင်းတာကမြန်မာပြည်ရဲ့ပြဿနာတွေကိုအတိတ်မှာထားခဲ့တော့မယ်ဆိုတာပါပဲ။ဒါပေမဲ့ဝမ်းနည်းစရာကောင်းတာကထင်းတယ်လို့ဖြစ်မလာဘူးလို့ဆောင်းမရှင်ကရေးသားထားပါတယ်။အစိုးရရဲ့နောက်ပြန်ခြေလှမ်းလှည့်နေတဲ့အထောက်အထားတွေတွေ့နေရသလိုလူခွင့်ရေးချိုးဖောက်မှုတွေလည်းတွေ့နေရပါတယ်။ကမ္ဘာလက်ခီးသွွားတွေရဲ့ငွေတွေဟာအဂတိလိုက်စားမှုတွေကိုအားပေးနေသလိုဖြစ်နေပြီလို့လည်းထောက်ပြထားပါတယ်။အပြည့်စုံကိုတော့ huffingtonpost.co.uk online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဦးစံမိုးဝေတင်ဆက်တဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရအပြီးခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာလတန်းကစီစဉ်ပို့ချမှာဖြစ်ပါတယ်။
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်။စာလုံးပေါင်းက H-A-R-D, hard ga keta, O-F off, H-E-A-R-I-N-G, hearing a, na cha ya ra, so ro, so quite hun ye, tai yai, di be ga ro, na cha ya ra, keta po. Di dung ye, idiom, di be ga ro, shimare, na kong gong ba cha ya ra, na nene li ni da gu, yin nyun pyo ra, phit ba re. Di dung ne bat de lu, George Groupi de u ma gu, na sin chi cha ya aung.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Chinopwaga, thi namajabu, nanine leni de. Dajang, chinopyojinago, tu nale yaon, obido, buare li, lutibi yabade, umago, narukau, nasinjija yaon.
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kong kong bacha ya ra, na nene li ni da gu, idiom atung ya, belu pyo mle.
Hard of hearing.
Lu pyo lu ya ba re, era ga ro, dikiri mne, tin pya ke re, idiom atung me phit ba re.
American idiom tong English tin gan sa go, မနေ့ကနေ့မှာဒေါ်လာအတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်အလှည့်ရောက်လာပါပြီ။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေနောက်ပြန်လှည့်တာမျိုးရပ်ဆိုင်းသွားတာမျိုးမဟုတ်ပဲလူတွေရဲ့ပြည်ပြင်ပြောင်းလဲလို့တဲ့ဆန္ဒစောနေလို့သာဖြစ်တယ်လို့မြန်မာအရေးလိလာသုံးသပ်သူပမောက်ခဒေးဗစ်စတိုင်းဘတ်ကပြောပါတယ်။ဦးကျော်စံသားကဆွေးနွေးတင်ဆက်မှာပါ။
Professor Steinberg, good law မြန်မာနိုင်ငံမှာသိပြီးတော့အတက်စရာကောင်းတဲ့သတင်းတွေအတက်စရာကောင်းတဲ့အသံတွေမကြပါဘူးလွန်ခဲ့တဲ့နှစ်နှစ်လောက်ကလူမျောလင့်ချက်ထားတဲ့အသံလည်းမကြတော့ပါဘူးဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာလည်းပဲလူတွေကစိတ်တိုင်းမကြဖြစ်လာကြတယ်တိုင်းရင်းသားတွေနဲ့ပြည်လုံးတွေညီညာရေးဆွေးနွေးပွဲတွေဟာလည်းမအောင်မမြင်တူလိုတန်လန့်ဖြစ်နေပါတယ်စာနယ်ဇင်းနဲ့ပတ်သက်ပြီးဖိနှိပ်ချုပ်ချယ်မှုတွေပုံများလာတယ်စာနယ်ဇင်းသမားတွေကိုနှိပ်ကွပ်တယ်ဖန်စီရဲပြင်းပြင်းထန်ထန်ထောင်ချရဲအရာရာမှဒီလိုဆုပ်ယုပ်မှုတွေသာကြာလာရပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရှေ့ကိုတူးနေတာမှဟုတ်ပါသေးလားခင်ဗျာနောက်များပြန်ဆုပ်နေဗလားဒါလူတိုင်းတန်တရားရှိနေတဲ့ကိစ္စပါဆရာကြီးဘယ်လိုသဘောရပါလဲ
I think Americans in general want instant success they want things to change very quickly and in Burma Myanmar they're not going to change quickly you've got 50
American တွေကအောင်မြင်မှုကိုချက်ချင်းလက်ငင်လူကျင်နေကြတယ်လို့ကျွန်တော်ထင်တယ်အပြောင်းလဲတွေကိုရုတ်တရက်လှုပ်ချင်နေကြတယ်မြန်မာနိုင်ငံမှာအပြောင်းလဲဆိုတာချက်ချင်းမဖြစ်နိုင်ပါဘူးနှစ်ပေါင်း90စိုးချိုရေးအောင်နေလာခဲ့ရတာပါဖွဲ့စည်းပုံဥပဒေအရလည်းစစ်တပ်ကသူတို့အာဏာချုပ်ကိုင်နိုင်ရေးကိုဥတီရေးဆွဲထားတာဖြစ်ပါတယ်တဖြည်းဖြည်းချင်းသာပြောင်းလဲလာမယ်လို့ကျွန်တော်ယုံကြည်ပါတယ်မီဒီယာလူလက်ခွင့်ပေါ်စိုးရင်စိတ်တခြားလူလက်ခွင့်အပေါ်ကြောက်စိတ်စတဲ့သဘောထားဟောင်းတွေကြီးစိုးနေစေပါခြေလန်းတိုင်းမှာနေရာတိုင်းမှာရှေ့ကိုကြီးပဲတိုးနေမှာမဟုတ်ပါဘူးတချို့နေရာတွေမှာရှေ့တိုးနေပေမဲ့တနေရာရာမှာနောက်ကိုနည်းနည်းပြန်ရွှေ့မှာပဲဆိုတာမျိုးလဲနားလည်ထားရပါလိမ့်မယ်တဖြည်းဖြည်းချင်းတိုးတက်မှုရှိလာတယ်ဆိုတော့အထောက်အထားတော့တွေ့ရပါတယ်ဒါကြောင့်စိုးရိမ်စိတ်တွေဖြစ်ရတာဟာဒစိတပိုင်းအားဖြင့်အလွန်အကျွံမျှော်လင့်ထားမှုကြောင့်ဖြစ်တယ်လို့ဆိုကြပါတယ်
အလွန်ကြုံမျောလင့်ထားမှုကြောင့်ကြီးပဲလို့ဆွနိုင်ပါရလားတကယ်လက်ရှိအခြေအနေမှာအမှန်တကယ်ရှေ့မတူပဲနောက်ဆုံးနေတာအများကြီးရှိပါတယ်ဒီအခြေအနေကိုကျွန်တော်တို့ထည့်ပြီးမပြောသေးဘူးလားခင်ဗျာ
The real situation of course I mean there are real problems there are no question about that The issue of the minorities is not resolved The basic questions are still to be resolved
လက်တွေ့မှာပြဿနာတွေအမှန်တကယ်ရှိနေပါတယ်ဒါကိုအငင်းပွားစရာမရှိပါဘူးလူနည်းစုပြဿနာတွေမပြေလည်သေးပါဘူးအခြေခံကြတဲ့ကိစ္စတွေရှင်းရအောင်ပါပါလူဝင်ကြားပြဿနာဒါရင်သားပြဿနာတွေမီဒီယာလွတ်လပ်ခွင့်တရားစီရင်ရေးပြဿနာဒါတွေကလည်းလွတ်လွတ်လပ်လပ်မရှိသေးပါဘူးအဆင့်တိုင်းမှာစွန့်ရင်နှိမ်ကြတဲ့ပြဿနာတွေကလည်းရှိနေသေးပါအယူအဆချင်းမတူကွဲပြားခွင့်နဲ့ပြုပြင်ပြောင်းလဲရေးကိုမလိုလားတဲ့အစိတ်အပိုင်းတွေတောင်းလူအဖွဲ့အစည်းအကြားမှာရှိနေပါသေးတယ်ဒါကြောင့်အစိုးရအနေနဲ့ယထာရှိတိုးအောင်လုပ်ဖို့ခက်နေပါတယ်တိတ်မြန်မြန်တိုးရင်မလူလာတဲ့အစိတ်ပိုင်းတွေကနောက်ပြန်တွန်းကြမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ကိုရွေးနေတယ်ဆိုတာတော့ပြည်တွင်းကရောပြည်ပကပါတွေ့မြင်နေကြပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့မလူလာတဲ့အစိတ်ပိုင်းတွေဆိုတာလူအဖွဲ့အစည်းအတွင်းမှာသာမကတကယ်တော့အာဏာရတဲ့အတိုင်းအတာမှာကိုရှိနေတယ်လို့သုံးသပ်သူတွေကဆိုကြပါရခင်ဗျာ။ ဒီပြုပင်ပြောင်းလဲကိုလုံးဝမလိုလားဘူးအဲ့ဒါကြောင့်ဒီဟာကိုရပ်တန့်စီခြင်းနဲ့ဟန်တားခြင်းနဲ့လူတွေတောင်ရှိနေကြတယ်လို့လူတွေကပြောကြပါတယ်ဆရာကြီးဘယ်လိုသုံးသပ်လို့ပါလဲ
I'm sure there've been if you have any administration there'll be people who are in the administration who do not agree with government policy
အုပ်ချုပ်ရေးရန်တရားတိုင်းမှာအစိုးရရဲ့မူဝါဒ policy တွေကိုသဘောမတူသူတွေရှိနိုင်ပါတယ်လူတွေမှာဘယ်လိုအာဏာတွေရှိနေတယ်လဲဆိုတာကနောက်ကိစ္စတစ်ခုပါသူတို့အနေနဲ့အစိုးရရဲ့လုပ်ရက်ကိုဘယ်လောက်ထိနှေးကွေးစေနိုင်တယ်လဲဆိုတာကတရားပြဿနာပါ။အရာအလုံးဟာအစဉ်ပြေပြေနဲ့ရှေ့ကိုပဲတိုးတက်နေမယ်ဆိုတာကစင်လုံးချောလူအဖွဲ့အစည်းပါ။ဘယ်နိုင်ငံဘယ်လူအဖွဲ့အစည်းမှအဲ့ဒါလို့စင်လုံးချော၆ပြစ်ကမဟုတ်ပါဘူး
။ဟုတ်ပါတယ်အခုအနာရရဲ့အစိပ်ပိုင်းတွေကမလိုလားသူတွေကသူတို့မြန်မာနိုင်ငံပြုပြင်ပြောင်းလဲကိုဘယ်လောက်ဆန့်ကျင်တယ်လဲဆိုရင်သမ္မတတော်မှရှေ့တူပြီးဘာမှမလုပ်နိုင်ဘူးဆိုပြီးတော့ဝေဖန်ကြားပြောကြတာပါခင်ဗျာ။
I don't think they can stop the democratization process. They may be able to slow it down. They may be able to affect certain fields.
သူတို့ဟာဒီမိုကရေစီပေါ်ဆောင်ရေးကိုရပ်တန့်အောင်လုပ်နိုင်တယ်လို့ကျွန်တော်မထင်ဘူး။တချို့ကဏ္ဍတွေကိုတော့သူတို့နှေးကွေးအောင်လုပ်ကောင်းလုပ်နိုင်ကြမှာပါ။ဒါပေမဲ့ဒီလိုဝေဖန်ရေးသားမှုတွေဟာအခြားအစိတ်အပိုင်းတစ်ရက်ကိုအခြေခံပြီးလုပ်နေကြတာပါ။အခုအစိုးရတက်လာတာကိုမလိုလားပဲ NLD အာဏာရတာကိုပဲမြင်လို့တွေ့လို့တဲ့အစိတ်အပိုင်းတွေမြန်မာနိုင်ငံပြင်ပနေရာအနှံ့မှာအများအပြားရှိနေပါတယ်ဒီအစိုးရတက်လာတာကိုသူတို့စိတ်ပြတ်နေကြပါတယ်သူတို့ဟာအစိုးရရဲ့အမှားကိုပဲလိုက်ရှာတယ်အစိုးရကလည်းမှားတယ်လူအဖွဲ့အစည်းအတွင်းကဘာအမှားရှိတယ်လဲရှာတယ်အမှားလည်းရှိတယ်ဒီအမှားတွေကိုပဲမလိုလားသူတွေကအသုံးချနေကြပါတယ်ဒီလိုလုပ်နေတာကိုတာမန်အကက်ခတ်သူတွေကမသိပါဘူးမြန်မာပြည်မှာပြဿနာတက်နေပြီးအခြေအနေတွေစိုးတဲ့စိုးလာနေတယ်လို့ပဲထင်ကြမှာပါဒါပေမဲ့ကျွန်တော်ကြည့်ရတဲ့တော့မြန်မာပြည်ရဲ့လွန်ခဲ့တဲ့3နှစ်အခြေအနေအားလုံးလွှမ်းခြုံကြည့်ရင်ရာစုဝတ်အတွင်းအများကြီးတိုးတက်လာတယ်လို့ထင်ပါတယ်ဒီလိုပြောလိုက်လို့မြန်မာပြည်အခြေအနေကိုကျွန်တော်လုံးဝနှစ်သက်ကျဉ်တ်နေတဲ့သဘောမဟုတ်ပါဘူးပျော်ရွှင်နေတာမဟုတ်ပါဘူးပိုပြီးကောင်းမွန်တဲ့ liberal အပြောင်းလဲတွေကျွန်တော်တွေ့လို့မြင်လို့ပါတယ်အဓိကအပြောင်းလဲတွေမြင်ကြပါတယ်ပြည်ထနာကမြန်မာနိုင်ငံမှာဒီမိုကရေစီမူဝါဒတချို့ရှိပါတယ်ဒါပေမဲ့လူတွေကအဲ့ဒီမူဝါဒတွေကိုသုံးပြီး liberalization process လို့ခေါ်တဲ့လွတ်လပ်ညင်တာမှုဖြစ်စဉ်ကိုထိခိုက်အောင်လုပ်နေကြတာပဲဖြစ်ပါတယ်။ကိုယ်နဲ့သဘောကွဲလွဲသူတွေကိုနှိပ်ကွပ်ဟန်ထားတဲ့နေရာမှာဒီမိုကရေစီမူဝါဒကိုသုံးနေကြပါတယ်။ခမားကလွတ်လပ်စွာရေးသားပြောဆိုခွင့်လိုချင်တယ်ဆိုရင်သူတို့ကခမားလူလူမျိုးပေါ်လွတ်လပ်စွာနှိပ်ကွပ်ခွင့်ရှိတယ်ဆိုပြီးတော့လုပ်နေကြတာတွေ့ရပါတယ်။ဒါဟာသူ့အနေနဲ့အရာကိုထိန်းချုပ်ထားနိုင်တယ်ဆိုတဲ့အစိုးရတရက်ဖို့တိတ်ကိုမရေမရာဖြစ်နေနိုင်တဲ့ကိစ္စပါ။
ဘာမှ cost time ကမူအဖြစ်ပြောရတာမှန်ပါတယ်ဒါပေမဲ့ကျွန်တော်လက်တွေ့ကြုံရတဲ့အခက်အခဲလက်တွေ့ဖြစ်နေတဲ့ပြဿနာတခုကိုကျွန်တော်ပြောပါမယ်ဥပမာဆိုရပါစို့တိုင်းရင်းသားတွေနဲ့ညီညာရေးရဖို့အတွက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စဒီကိစ္စအောင်မြင်သွားရင်ဒီကိစ္စကိုကမကထလုပ်နေတဲ့သမ္မတဦးသိန်းစိန်တို့အစုကနိုင်ငံရေးအရေးသာသွားမယ်2015မှာဒီလူတွေပဲပြန်နိုင်မယ်အဲ့ဒါကိုမလိုလားတဲ့လူတွေကဒီတိုင်းရင်းသားတွေနဲ့ပြုလုပ်နေတဲ့ညီညာရေးကိုတော့မှမအောင်မြင်အောင်အဖြတ်အမှောင်လုပ်နေတယ်ဆိုတာကျွန်တော်တဲ့င်းသမားတွေကကျွန်တော်ပြန်ကြားရပါတယ်ခင်ဗျာဒါလက်တွေ့အခက်ခဲပါပဲ
that's a real question I don't know these people so I cannot comment on how
ဒါကတကယ်ပြဿနာတစ်ရပ်ပါအဲ့လူတွေကိုကျွန်တော်မသိပါဘူးဒါကြောင့်သူတို့အင်အားဘယ်လိုရှိမဲဆိုတာမဝေဖန်နိုင်ပါဘူးဒါပေမဲ့ဒါဖြစ်နိုင်တဲ့အခြေအနေတစ်ရပ်ပါ2015ရွေးကောက်ပွဲကိုဆိုကြပါစို့လွတ်လပ်တရားမျှတမှုရှိတယ်ဆိုရင် NLD အခြေအနေကောင်းပါပါဘယ်သူဘဝသမ္မတအဓုသမ္မတဖြစ်လာမယ်ဆိုတော့ကျွန်တော်မသိပါဘူးဒါပေမဲ့ pluralism လို့ခေါ်တဲ့မတူကွဲပြားမှုလက်ခံရေးဝါဒပို့ပြီးတော့ထွန်းကားလာမယ်လို့ထင်ပါတယ်ဒီမိုကရေစီအကြောင်းတွေးရင်ဖြစ်စဉ်တစ်ခုလိုတွေးကြရမှာပါချက်ချင်းလက်ငင်းမျှော်လင့်လို့မရနိုင်ပါဘူးရနိုင်တာက1962ဗိုလ်ချုပ်နေဝင်အာဏာသိမ်းစဉ်ကတည်းကရှိလာခဲ့တဲ့ဗဟိုချုပ်ကိုင်မှုကနေအာဏာစုစည်းမှုကွဲပြားသွားတာပဲတွေ့ရမှာပါအခုအခါမှာလွတ်တော်ဟာအုပ်ချုပ်ရေးကဏ္ဍနဲ့အပြိုင်ရှိလာပါတယ်။ဒေသန္တရအစိုးရတွေပြည်နယ်အစိုးရတွေရှိလာပါတယ်။အရာရာကိုဝေဖန်တဲ့မီဒီယာတွေရှိလာပါတယ်။ဒါတွေအားလုံးဟာဒီမိုကရေစီဖြစ်စဉ်တွေပါ
။ကျွန်တော်နောက်ပြဿနာတစ်ခုလက်တွေ့ပြဿနာတစ်ခုကိုကျွန်တော်ထောက်ပြလိုပါတယ်။စွမ်းအားရှင်တွေကိုအသုံးချပြီးတော့ပဋိပက္ခတွေကိုဖန်တီးလာတဲ့ကိစ္စပါ။မကြသေးခင်ကမန္တလေးမှာဖြစ်ခဲ့တဲ့ဘာသာရေးအဓိကရုံးအဲ့ဒီထက်မှစွမ်းအားရှင်ဆိုတဲ့လူတွေကဝင်ပြီးအကြမ်းဖက်တယ်ဆိုတဲ့ကိစ္စဟာအထောက်အထားတွေအများကြီးအခုပေါ်ထွက်လာပါတယ်။ဒါကိုကြည့်ရင်2015ရွေးကောက်ပွဲကောပမောကြီးမျောလင်းသလိုတရားမျှတရဲ့လွတ်လပ်ရွေးကောက်ပွဲဖြစ်လာနိုင်မှာမလားခင်ဗျာဒီနေရာမှာသံပြားရှိကြတဲ့အများကြီးပေါ်လာနေပါပြီ
Well that is a question but the real threat to the reform process I have argued for some time would be
ဒါကတော့စဉ်းစားစရာပါ ဒါပေမဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ကိုအဓိကချိန်ချောင်းနေတယ်လို့ကျွန်တော်တင်ပြလာခဲ့တာကတော့ရန်ကုန်မန္တလေးပဲခုစတဲ့ပြည်မကအဓိကမြို့ကြီးတွေမှာဖြစ်ခဲ့တဲ့ဘာသာရေးပဋိပက္ခတွေဖြစ်ပါတယ်။ဒါတွေဟာပြုပြင်ပြောင်းလဲရေးဖြစ်စဉ်ကိုရပ်တန့်သွားစေနိုင်ပါတယ်။ဒီပဋိပက္ခတွေအဓိကယုံတွေထိမနိုင်သေးမရဖြစ်လာရင်စေုပ်ချုပ်ရေးကျင်ညာတော့မှာဖြစ်ပါတယ်။ဒါတိတ်အန္တရာယ်များတဲ့အခြေအနေပါ။ဒါကိုအစိုးရကသိတယ်လို့ထင်တယ်။ဒါကြောင့်အဲ့ဒီပဋိပက္ခတွေကိုဖြစ်တဲ့နည်းနဲ့တားဆီးဖို့ကြိုးပမ်းမယ်လို့ထင်ပါတယ်။အခုတော့အစိုးရဟာရပ်တန့်ဖွဲ့ကိုအားထားပါတယ်။ဒါပေမဲ့ရဲတွေကဒီပဋိပက္ခတွေကိုမထိနိုင်ပါဘူး။ဘယ်လိုထိရမလဲဆိုတာမသိပါဘူးဘယ်လိုထိရတယ်ဆိုတဲ့သင်တန်းလည်းမရှိခဲ့ဘူးပါဘူးစစ်တပ်ကိုလွှဲလိုက်ရင်တော့စစ်တပ်ကထိမယ်ဆိုတော့နိုင်ငံရေးပြဿနာဖြစ်လာပါပြီအဓိကအားဖြင့်နိုင်ငံတကာအမြင်မှာဒါဟာအစိုးရအကြက်အတဲပ
ါဒီဆွေးနွေးကမှအစိုးရပိုင်းကဆရာကြီးကအမေရိကန်ရဲ့ရည်တည်မှုနဲ့စခဲ့တော့အခုကျွန်တော်အဲ့ဒါကိုပဲပြန်ကောက်ပြီးညီကုန်းချုပ်ကျင်ပါတယ်အမေရိကန်အနေနဲ့မြန်မာနိုင်ငံနဲ့လက်ရှိဆက်ဆံရေးမှာဒီဘဝရေးလို့ဖို့ပဲသိပြီးအာသန်နေတယ်ကူလိုဒီမိုကရေစီကိုဆန့်ကျင်ဟန်တာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မျက်နှာလွဲ ghetto ပြစ်လုပ်နေတဲ့လှည့်လူစုထားတယ်လို့ဆိုရင်မှန်ပါလားခင်ဗျာ
No I don't think that that's quite true I mean yes they want to do business but I think that they want to establish a relationship with the government and with people that is
ဒါတိတ်မှန်တယ်လို့ကျွန်တော်တော့မထင်ဘူးဟုတ်ပါတယ်ကျွန်တော်စီးပွားရေးလုပ်ချင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအစိုးရနဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကိုလည်းထူထောင်ခြင်းတယ်လို့ထင်ပါတယ်ဒါဖြစ်နိုင်ပါတယ်အခုကျွန်တော်တို့ကအမေရိကန်ပြည်ထောင်စုလို့ပြောတဲ့အခါအုပ်ချုပ်ရေးပိုင်းအစိုးရပိုင်း executive branch ပေါ့လေအဲ့ဒီအကြောင်းကိုပဲပြောနေကြတာပါဒါပေမဲ့ Congress လွှတ်တော်ကိုကြည့်ပါ Congress လွှတ်တော်ဟာစစ်တပ်ကိုအပြင်းထန်ဝေဖန်ပါတယ် Congress အမတ်တိုင်းလို့လို့ဟာတစ်ချိန်မဟုတ်တစ်ချိန်စစ်တပ်ကိုစန့်ကျင်ဝေဖန်နေကြတာကြည့်ပါပဲဒါအမေရိကန်ပြည်ထောင်စုအတွက်ခက်ခဲတဲ့အနေထားပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ရဲ့အခြေခံမျှော်မှန်းချက်ကတော့ကျွန်တော်နားလည်တယ်လို့ပြောရရင်ပေါ့လေပဲမလိုက်တော့ချမ်းသာကြွယ်ဝတော့ငြိမ်းချမ်းသောမြန်မာနိုင်ငံဖြစ်စေချင်တာပါ။အိနီချင်းတွေနဲ့ချစ်ခင်ရင်းနှီးစေချင်တဲ့စိတ်ဝမ်းကွဲပြားမှုမရှိပျို꽌မဲ့အန်ဒရယ်မရှိတဲ့နိုင်ငံဖြစ်ပြီးဒေသရင်းတည်ငြိမ်ရေးကိုအထောက်ပံ့ဖြစ်စေချင်ပါတယ်။အမေရိကန်မူဝါဒမှာဒေသရင်းတည်ငြိမ်ရေးဟာသိအရေးကြီးပါတယ
်။ဆိုတော့မြန်မာနိုင်ငံကိုတရုတ်နဲ့လည်းပဲအရင်ကလိုပဲဆက်လက်ပြီးရင်းနှီးနှီးနေစေချင်တဲ့ဆွဲသဘောလားခင်ဗျာ
။ I think yes I think Burma will be friendly with China. I think everybody wants that. I think the United States wants that too. They don't want
ဟုတ်ပါတယ်မြန်မာနိုင်ငံတရုတ်နဲ့တင်းတင်းမြတ်မြတ်ရှိဖို့ကိုလူတိုင်းမြင်ကြပါတယ်။အမေရိကန်ပြည်ထောင်စုကလည်းမြင်ကြတယ်ထင်ပါတယ်။မြန်မာနိုင်ငံကိုတရုတ်ကကြိုးကင်ခြေလှယ်နေတာကိုတော့မမြင်ချင်ဘူးပေါ့။ဒါပေမဲ့ခမားတို့အိန္ဒိချင်းကြီးကိုခမားတို့ပြောင်းနိုင်မယ်လို့တော့ဘယ်သူမှမမျှော်လင့်ဘူး။တရုတ်ဟာသိတ်အင်အားကြီးတဲ့နိုင်ငံပါ။အတိတ်ကာလတုန်းကမြန်မာနိုင်ငံပေါ်သိတ်ကောင်းခဲ့တာကြီးပဲတော့မဟုတ်ပါဘူး။သိတ်ကိုမောက်မာခဲ့ပါတယ်။ဒါအန်ဒရယ်ပါဒါပေမဲ့ဘယ်သူအစိုးရဖြစ်လာဖြစ်လား NLD ဒေါ ን ဆန်းစုကြည် USDB ဘယ်သူပဲဖြစ်ဖြစ်တရုတ်နဲ့ဆက်ဆံရေးကောင်းရမယ်ဆိုတာအားလုံးသဘောပေါက်ကြတယ်ထင်ပါတယ်ဒါကိုအမေရိကန်ကလည်းနားလည်ကြပါလိမ့်မယ်အမေရိကန်တရုတ်မြန်မာတို့ပူးပေါင်းဆောင်ရွက်နိုင်ကြမယ်လို့ပဲထင်ပါတယ်
မာရေးသုံးသက်ချက်ကိုနားဆင်ရပြီးအခုတော့သူယုံကြည်အားကဏ္ဍကိုကြားရပါမယ်။နယူးယောက်မြို့မှာနေထိုင်နေတဲ့စန္ဒယာအောင်ဝင်းရဲ့ယုံကြည်ချက်တွေကိုကြားရပါမယ
်။စာပေးလိုက်တဲ့အချိန်တွေကြောင့်ကျွန်တော်ရဲ့ယုံကြည်အားဖြစ်လာခဲ့ပါတယ်။ကျွန်တော်အသက်၄နှစ်အရွယ်တုန်းကမိဘနှစ်ပါးဟာဘာကြောင့်မှမသိပဲနဲ့စံရမတည်ရင်တို့မတိုက်ဘူးတို့မဟုတ်ဖို့မပေးဘူးတို့ဆိုတာနဲ့စခဲ့ပါတယ်နောက်တော့မိဘတွေကျွန်တော်ငငယ်လေးကလေးကဆုံးသွားတော့သူတို့မှားထားခဲ့တဲ့သားရေစံရတီးရမယ်နော်ဆိုတာကျွန်တော်စံရတီးပါတယ်အခုတီးသက်50ကျော်သွားပြီပေါ့ဗျာအဲ့ဒီမှာကျွန်တော်ဘာသာတွေ့လိုက်လဲလို့ဆိုကျွန်တော်တို့မိဘနှစ်ပါးဆုံးသွားတဲ့အခါမြမအမှုပညာကိုချစ်တတ်တဲ့သားတစ်ယောက်ပဲရလိုက်တယ်အကယ်၍ကျွန်တော်ကဒီမြမအမှုပညာကိုဒီတိုင်းပဲသိမ့်ထားပြီးတနည်းကြတော့ကျွန်တော်ပျောက်ကွယ်သွားတဲ့နည်းချက်ပြန်တော့ကျွန်တော်လူတီးနိုင်တဲ့အမှုပညာရှင်တယောက်ပျောက်ကွယ်သွားဦးမှာပါပဲအဆင်မြင်ပြီးဖြစ်စေအဆင်နှိပ်ပြီးဖြစ်စေမြမအမှုပညာကိုချစ်တတ်တဲ့စိတ်ကအဓိကကြအဲ့တော့ကျွန်တော်ဘာယုံကြည်တယ်လဲလို့ပြောရမယ်ဆိုစဘာဆိုင်တဲ့ခါစဘာမျိုးလုံလုံလောက်လောက်သိမ့်ထားရအကယ်၍စဘာမျိုးကိုတပူးစာထားပြီးတော့စိုက်လိုက်လို့ရလာတဲ့စဘာတွေကိုစားလို့မလောက်ဘူးဆိုတဲ့ဒုက္ခနဲ့ကျုံမဲ့အစားမျိုးကောင်းတဲ့စဘာကိုများများစားစားဆောင်ထားပြီး
များများဆားဆားပြန်ဆိုင်ရင်စကားတွေအများကြီးပြန်ထွက်မယ်လို့ပြန်စားမိပါတယ်ခုခေတ်လူငယ်တွေမှာသူတို့ဂီတကိုတော့ချစ်တယ်ဒါပေမဲ့မြန်မာဂီတဟာဘာလဲဆိုတာတော်တော်များများမျက်စိလည်သွားပါပြီပြီးရတဲ့နှစ်ကလေးကနိုင်ငံတော်များများအမှုပညာအဖွဲ့တွေကိုကျွန်တော်ဖွဲ့လိုက်တယ်ဒါဟာဘာလဲဆိုတော့မြန်မာ American Musical Arts Society ဆိုတဲ့ဖွဲ့တစ်ဖွဲ့ကျွန်တော်ပရမအတီလိုက်တယ်ကျွန်တော်ကိုကူညီတဲ့သူတွေလည်းအများကြီးပေါ့ဗျာအဲ့ဒီအနေနဲ့မြန်မာ American ဂီတအမှုပညာအသင်းဖြစ်ပေါ်ပြီးတဲ့နောက်ထိုင်ဝမ်မှာလည်းထိုင်ဝမ်မြန်မာဂီတအမှုပညာအသင်းဆိုတာကျွန်တော်ဖွဲ့စည်းပေးခဲ့ပြီးပါပြီအဲ့ဒီအပြင်ထိုင်းမြန်မာဂီတအမှုပညာအသင်းဆိုပြီးတော့ဆရာမတော်မြတ်ကျော်ရှင်ရဲ့အကူအညီနဲ့ကျွန်တော်အဖွဲ့စည်းတွေဖွဲ့ပါနောက်လာမယ့်လမှာလည်းအင်္ဂလန်မှာဂီတအမှုပညာအသင်းလုပ်မှာပါအဲ့ဒီမြန်မာဂီတအသင်းကဘာလဲဆိုတော့မြန်မာတို့ဆိုသောဂီတမြန်မာတို့တီးသောဂီတမဟုတ်မြန်မာဤဂီတကိုကျွန်တော်ဆိုလိုတာပါအဲ့လိုမလုပ်ဘူးဆိုရင်နောင်လာမဲ့နှစ်တွေခေတ်တွေမှာနံပါတ်၁လူဦးရေရောလာလိမ့်မယ်ကျွန်တော်မိဘနှစ်ပါးဆုံးသွားလို့ကျွန်တော်တယောက်ပဲကြံတယ်လို့ကျွန်တော်သိသွားရင်လည်းနောက်ကြမ်းမှာမဟုတ်ဘူးဆိုရင်မြမအမှုပညာကိုချစ်တတ်တဲ့လူဦးရေနေသွားမှာမြမဂီတကိုမြင်ဖို့အတွက်ရှားပန်းနေရင်မြမဂီတကိုချစ်ဖို့အတွက်လဲလွန်စားတော်ပုံမလားတော့ဒါဖြစ်ကျွန်တော်ကတီးပေးတယ်ကျွန်တော်ကျမတို့ဓာရီတီးနေတယ်ဘာလို့ပေးရမလဲလို့ကျွန်တော်ကမေးတဲ့အဖြေကိုပေးတဲ့အခါဒီလူတွေဘာဖြစ်လာမလဲဆိုတော့မြမဂီတကိုချစ်တဲ့လူဦးရေများလာမယ်သူတို့တွေကိုယ်တိုင်ထက်ထက်မြက်မြက်နဲ့တော်လာတဲ့ဂီတသမားမဟုတ်ရင်တော့အဲ့ဒါလိုစိတ်ဝင်စားတဲ့လူများတဲ့နေ့ဟာမြမဂီတအမှုပညာကိုကျွန်တော်တို့ဆောင်ထားတဲ့မျိုးစပါများတဲ့နေ့ပါပဲဒါကြောင့်မလို့ကျွန်တော်ရဲ့ယုံကြည်ချက်ဟာဘာလဲဆိုရင်ကျွန်တော်စီကစလို့လူပေါင်းများစွာကမြမအမှုပညာအလှပကိုတွေ့၍မြမအမှုပညာကိုချစ်တတ်မယ်ထိမ့်သိမ့်တတ်မယ်ကိုမတီးနိုင်ရင်တော့ကိုယ့်ရဲ့သားသမီးတွေဒီကိုလက်ဆင့်ကမ်းမယ်ဆိုရင်ကျွန်တော်မရှိတဲ့အခါနောက်မှရှိတဲ့ဂီတဝါသနာရှင်တွေကသူတို့ရဲ့သားသမီးတွေအကုန်လုံးကိုမြမဂီတထိမ့်သိမ့်လို့လုပ်ပါလေသူတို့ဘလောက်ပဲတီးတီးသူတို့ကိုလက်ခုပ်တီးမယ်နားတော်တာဆင်ကြတဲ့ပြိဿမရှိရင်အချီးနှီးပဲဒါကြောင့်မလို့ငါတို့ဘလောက်ပဲတော်နားထောင်ပြီးတဲ့သူတွေဟာငါတို့ရဲ့ကျေးဇူးရှင်တွေလို့ကျေးဇူးတရားပြီးတတ်တယ်အဲ့ဒါတွေဟာကျွန်တော်ရဲ့ယုံကြည်ချက်ပါပဲခင်ဗျာကျေးဇူးတင်ပါတယ်မြမဂီတလာပါများကိုချစ်ခင်နှစ်သက်ကြတယ်ကျွန်တော်ရဲ့ဂီတညီကိုမောင်နှမများအားလုံးရှင်လန်းဆမ်းမြေ့ကြပါစေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာကဏ္ဍပါခင်ဗျာ VOA American သံကအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အီရန်နဲ့ P5+1 လို့ခေါ်တဲ့ဂျာမနီပါဝင်ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတို့ဟာအီရန်နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုနိုဝင်ဘာလ24ရက်နေ့အထိတက်တန်းထပ်တိုးဖို့နဲ့စစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေဆက်လုပ်သွားဖို့ဆုံးဖြတ်ခဲ့ကြပါတယ်။လွန်ခဲ့တဲ့6လအတွင်းမှာတော့အီရန်အနေနဲ့နျူကလ িয়ার လက်နက်ရယူဖို့မဟုတ်ဘူးဆိုတာနဲ့သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်မှန်းချက်အတွက်သာဖြစ်တယ်ဆိုတာကိုနိုင်ငံတကာကယုံကြည်လက်ခံအောင်ရည်ရွယ်တဲ့ပြည်ပြည်စုံတဲ့သဘောတူညီချက်တစ်ခုရရှိအောင်လို့လှုံ့ဆော်ခဲ့ကြပါတယ်။အီရန်နဲ့ဂျာမနီပါဝင်ကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတို့အကြားစစ်ဆင်ညှိနှိုင်းဆွေးနွေးမှုတွေကိုတော့ငွေမူလသတ်မှတ်ထားတဲ့ဇူလိုင်လ20ရက်ကိုကြော်လွန်သွားပြီးတဲ့နောက်အခုနောက်ထပ်6လထပ်တိုးလိုက်တာပါ။နျူကလ িয়ার သဘောတူညီချက်အတွက်ပထမအဆင့်အဖြစ်ပြီးခဲ့တဲ့နိုဝင်ဘာလထဲရရှိထားတဲ့သဘောတူညီချက်အရ JPOA ပူပေါင်းဆောင်ရွက်ရေးအစီအစဉ်လို့ခေါ်တဲ့လုပ်ငန်းစဉ်ကိုအစောပိုင်းမှာဇူလိုင်လ20ရက်နောက်ဆုံးထားဆောင်ရွက်ဖို့သတ်မှတ်ထားတာဖြစ်ပါတယ်။နိုင်ငံတကာအမှုမြူစွမ်းရင်အေဂျင်စီ IAEA ကတော့အီရန်ဟာသူတို့ပေးထားတဲ့ကတိအတိုင်းတကယ့်ကိုတိတိတသားလှုံ့ဆော်တဲ့အကြောင်းနဲ့နိုင်ငံတကာအတိုင်းဝိုင်းရဲ့အကြီးအကျယ်စိုးရိမ်နေတဲ့ကိစ္စတွေကိုလည်းဖြေရှင်းဖို့ကြိုးပမ်းတာတွေလည်းရှိခဲ့တဲ့အကြောင်းမကြသေးခင်ကပဲအတိအပြုပြောဆိုခဲ့ပါတယ်။ပထမဆင့်သဘောတူညီချက်အရအီရန်ကနျူကလ িয়ার လုပ်ငန်းတွေရှော့ချခဲ့တယ်လို့အပြန်အလှန်အနေနဲ့အီရန်နိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုတချို့ကိုလည်းဖယ်ရှားပေးခဲ့ပါဗျ။လွန်ခဲ့တဲ့6လကိုရည်ညွှန်းပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီက ကြေညာချက်ထုတ်ပြန်ပြောဆိုရမှာပြည်ပြည့်စုံတဲ့စိတ်ဆက်ညှိနှိုင်းမှုရနိုင်မဲ့တိုးတက်မှုတွေတိတိတသားရှိခဲ့ပေမဲ့တချို့နေရာတွေမှာတော့ကွာဟချက်တွေကလည်းကြီးကြီးမားမားရှိတော့မယ်လို့ပြောဆိုခဲ့ပါတယ်။နောက်ဆုံးမှရည်မှန်းချက်တွေအောင်မြင်ဖို့အတွက်အခုခေတ္တတက်တန်းတိုးလိုက်တာဟာဆောင်ရွက်ခဲ့ပြီးသမျှတိုးတက်မှုတွေအပေါ်မှာအခြေခံတိဆောက်သွားဖို့နဲ့လုပ်ငန်းစဉ်အဆုံးသတ်ချိန်မှာအောင်မြင်မှုရစေမယ်အကောင်းဆုံးအခွင့်အလမ်းလည်းရလာလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အရေးကြီးဆုံးကတော့အီရန်ရဲ့နျူကလ িয়ার စီစဉ်ဟာနောက်ထပ်၄လအတွင်းဆက်ပြီးရပ်ဆိုင်းထားရမှာဖြစ်ပါတယ်။ဒါဟာကျွန်တော်တို့နဲ့ကျွန်တော်တို့မဟာမိတ်တွေရဲ့အကျိုးစီးပွားလည်းဖြစ်တဲ့အကြောင်းထပ်လောင်းပြောဆိုသွားခဲ့ပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကပထမအဆင့်နျူကလ িয়ার သဘောတူညီချက်အရအီရန်ဟာသူတို့ရဲ့ဂတိအတိုင်းလှုပ်ဆောင်မှာဖြစ်တဲ့ရေရှည်ပြည့်ပြည့်စုံတဲ့သဘောတူညီချက်အတွက်ကျွန်တော်တို့ဘက်ကလည်းစိတ်ဆက်ညှိနှိုင်းမှုတွေကိုတက်တက်ကြွကြွလှုပ်ဆောင်သွားလိမ့်မယ်လို့ကြိုတင်ခန့်မှန်းတဲ့သူအ ਨੇ ချင်းလောက်ပဲရှိခဲ့ပါတယ်။ခက်ခဲလာတဲ့တန်မာရေခီးရှည်ကြီးမှာနောက်ထပ်ဘယ်နှမိုင်ဆက်လျှောက်ရမလဲဆိုတာကိုဆုံးဖြတ်နိုင်ဖို့အခုအချိန်နောက်ထပ်လေးလရထားပါတယ်။ဒီခိုက်တန့်ကိုအားလုံးကယုံယုံကြည်ကြည်နဲ့အမိအယာစုပ်ကင်ကြဖို့နဲ့ကဘာကြီးတစ်ခုလုံးဘေးကင်းလုံခြုံစေမယ်။ဒီပြည့်ပြည့်စုံတဲ့သဘောတူညီချက်တရားပေါ်ထွက်လာအောင်လိုအပ်တဲ့အခြေခံကြကြရွေးချယ်မှုတွေအတွက်ဒီအချိန်တွေကိုအသုံးချရမှာလည်းဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အသားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ဒီကနေ့ညနေ 6:00 ထိုးလွှင့်မဲ့အစီအစဉ်တွေကို line meter 19.25 ရိုးကနေတင်ဆက်သွားမှာပါခုတော့သတင်းချင်းချုပ်ကိုကိုသားညွန့်ဦးကပြောပြပါမယ်ခင်ဗျာ
ဂါဇာမှာရှိတဲ့နောက်ထပ်ကုလသမဂ္ဂကြောင်းကြောင်းအပေါ်ဘုံကျခဲ့ပြီးတော့လူ15ဦးထက်မနည်းသေဆုံးပြီးဒုတိယကျော်ဒဏ်ရာရခဲ့တဲ့ဖြစ်အပေါ်အမေရိကန်သမ္မတအင်ပီရိုကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။နေအိမ်တွေကနေရှောင်တင်းပြီးတော့ကုလသမဂ္ဂကစီစဉ်ပေးတဲ့နေရာတွေမှာနေနေရတဲ့ထောင်နဲ့ချီတဲ့ပါလက်စတိုင်းတွေလုံခြုံပေးကင်းမှုမရှိတဲ့အခြေအနေပေါ်မှာစိုးရိမ်မကင်းဖြစ်ရတယ်လို့သမ္မတအင်ပီရိုပြောခွင့်ရအမျိုးသမီးကပြောဆိုသွားတာပါ။ပိုလန်နိုင်ငံကတင်ပို့တဲ့အသီးနှံတွေတင်သွင်းခွင့်ကိုရုရှားကဗိုလ်တုံးနေမှာပိတ်ပင်လိုက်ပါတယ်။ယူကရိန်းပြည်ခါမှာရုရှားရဲ့ပေါ်ဝင်ပတ်သက်မှုကြောင့်ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကဒီရုရှားပေါ်မှာပြင်းထန်တဲ့အရေးယူမှုအသစ်တွေချမှတ်ပြီးနောက်တနေ့မှာရုရှားဘက်ကနေပြီးတော့ပိတ်ဆို့အရေးယူမှုအသစ်ကိုတံပြန်ချမှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နဲ့ EU တို့ကအင်္ဂါနေ့မှာချမှတ်ခဲ့တဲ့ဒီပိတ်ဆို့အရေးယူမှုအသစ်တွေကိုလက်စားချေတုံ့ပြန်တဲ့အနေနဲ့ EU အဖွဲ့ဝင်28နိုင်ငံစလုံးကသွင်းကုန်တွေအားလုံးကိုပိတ်ဆို့ဟန်တာမှုပြုလုပ်နိုင်တဲ့အကြောင်းရုရှားဆွေကသတိပေးပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဟာပြည်ပြင်ပြောင်းလဲလမ်းကြောင်းပေါ်ကိုရောက်နေတဲ့ဆိုပေမဲ့အောင်မြင်မှုရပြီလို့ကျင်းသေးပေါက်တက်အမပြောနိုင်သေးတဲ့အကြောင်းအမေရိကန်ပြည်ထောင်စုရဲ့ဒီအရှိအရှာနဲ့ပစိဖိတ်ကြီးရလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆာကပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိပြည်ပြင်ပြောင်းလဲမှုတွေမှာစင်ခေါ်အကဲဆန်းချက်တွေရှိနေပြီးတော့ဒီထဲမှာဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့လူမျိုးရေးဘာသာရေးအတူတူတွေအဆုံးသတ်အောင်ဘယ်လိုကင်တွယ်မလဲဆိုတာတွေပါတယ်ဆိုပြီးလက်ထောက်နိုင်ငံကြီးဝန်ကြီးကပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံကတာတူပြစ်ဒုံးကျည်၄စင်းကိုထပ်မံဆန့်သက်ပြစ်လွှတ်လိုက်ပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ဒုံးကျည်တွေအမြောက်တွေဆန့်သက်ပြစ်လွတ်မှုတွေတဲကနောက်ဆုံးဆန့်သက်ပြစ်လွတ်မှုလည်းဖြစ်ပါတယ်။ပြုံရဲမျိုးရဲ့နောက်မြောက်ဖက်ကနေပြီးတော့ဗူဒုံနစ်မနက်ပိုင်းမှာဒုံးကျည်နှစ်ခုကိုဆန့်သက်ပြစ်လွတ်လိုက်ပြီးတော့နောက်ထပ်နှစ်ခုကိုတော့အဲ့ဒီနောက်ပိုင်းမှာဆန့်သက်ပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါရခင်ဗျာ
။ဒီကနေ့အတွက်နောက်ဆုံးရနိုင်ငံတကာသတင်းချင်းညို့ကိုကိုသားညွန့်ဦးကြီးညာခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ဥဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ဇီနတ်အဗ္ဒယ်ရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ဂျာတာပရီမနက်အစီအစဉ်တွေကိုမနက်6:00-9:00ထိ line meter 32 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နေအားလုံးရှင်မြတ်ရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.